ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှမြန်မာနိုင်ငံအစိုးရဘက်ကလက်ခံနိုင်တဲ့အချက်တွေလက်မခံနိုင်တဲ့အချက်တွေကိုတင်သွင်းသွားတယ်လို့သိရတယ်ရှင်။ဘာတွေများတင်သွင်းတာတွေ့ရပါသလဲရှင
်။မြန်မာအစိုးရဘက်ကတော့သူ့ရဲ့မြန်မာနိုင်ငံအမတ်ကြီးဥမာဝေကနေဥဆောင်ပြီးတော့ဆွေးနွေးသွားတာဖြစ်ပါလေ။အဲဒီမှာသူ့ရဲ့တင်ပြချက်ထဲမှာမြန်မာနိုင်ငံကိုနိုင်ငံတကာကတင်ပြထားတဲ့လူ့ခွင့်ဆိုင်ရာအစုစုပေါင်းအကြံပြုချက်281ချက်ရှိပါလေ။အဲ့ထက်က166ချက်ကိုသူ့အနေနဲ့လေးစားလိုက်နာပါမယ်။ကျန်တဲ့အချက်တွေကတော့နိုင်ငံတော်ရဲ့အချုပ်အခြာအာဏာနိုင်ငံတော်ရဲ့ရည်မြင့်တဘာဝအခြေအနေနဲ့မကိုက်ညီတဲ့အတွက်လိုက်နာနိုင်မှုဆိုတဲ့အကြောင်းကိုတရားဝင်ထုတ်ပြန်သွားပါတယ်ခင်ဗျ
။ဟုတ်ကဲ့ရှင်။ဒီလိုက်နာနိုင်တဲ့အချက်တွေထဲမှာဘယ်အချက်တွေအဓိကပါဝင်ပါသလဲရှင
်။အဓိကအများဆုံးပါဝင်တဲ့ချက်ကတော့နိုင်ငံတကာလူ့ခွင့်ဆိုင်ရာစာချုပ်တွေကိုလက်မှတ်ထိုးပါမယ်လေးစားပါမယ်ဆိုတဲ့အချက်ဖြစ်ပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီအပြစ်ခတ်ရစဲရေးတွေမှာနိုင်ငံတကာလူ့ခွင့်ဥပဒေတွေထည့်သွင်းကိုးကားမယ်လို့အမျိုးသမီးအကြမ်းဖက်မှုတွေနောက်ကအမျိုးသမီးတွေကိုနိုင်ငံရေးမှာပါဝင်ခွင့်တွေခွင့်ပြုမယ်လို့ပညာရေးကျန်းမာရေးလူမှုဖွံ့ဖြိုးရေးနဲ့ပတ်သက်ပြီးတော့အလေးထားလှုပ်ဆောင်ပါမယ်ဆိုတဲ့အကြောင်းအရာတွေကိုအဓိကသူတို့လက်ခံသွားတာတွေ့ရပါတယ်ကျွန်တော်တို့ရဲ့သုံးသပ်ချက်ရတော့ဒီလိုမျိုးတချို့သောချက်တွေကိုလက်ခံတာကောင်းပါတယ်ဒါပေမဲ့အဲ့ဒီအချက်တွေကတကယ်တမ်းနိုင်ငံတွင်းမှာလူအခွင့်အရေးနဲ့ပတ်သက်တဲ့အရေးတကြီးလှုပ်ဆောင်မယ့်အချက်မျိုးတွေထည့်စားလို့ရှိရင်ရင်ကြည်ပြီးလို့ကောင်းတဲ့အချက်အချိန်ကာလအရရွှေ့ပြောင်းပြီးတော့အချိန်ကိုဆွဲနိုင်တဲ့အချက်တွေဖြစ်နေတာကျွန်တော်တွေ့ရတယ
်ဟုတ်ကဲ့ရှင်အဲ့အချိန်ဆွဲနိုင်တဲ့အချက်တွေစင်ကြေးပေးနိုင်တဲ့အချက်တွေဆိုတာဘာတွေကိုဆိုလိုတာလဲရှင
်ဥပမာကျွန်တော်တို့နိုင်ငံတကာလူ့ခွင့်စာချုပ်တွေကိုလက်မှတ်ထိုးပါမလို့ပြောပါတယ်အဲ့လိုမျိုးပြောခဲ့တာအနှစ်တီပြန်ကြည့်မယ်ဆိုရင်5နှစ်6နှစ်လောက်ရှိပါပြီဒါပေမဲ့တကယ်တမ်းကျွန်တော်တို့လက်မှတ်ထိုးတဲ့နေရာတွေမှာပြည်ဝလက်မှတ်ထိုးတဲ့ gratification မျိုးမဟုတ်ပဲပနာမလက်မှတ်ထိုးတဲ့ sign ဆိုတဲ့အစဉ်မျိုးနဲ့ပဲသွားနေတဲ့စာချုပ်တွေရှိတယ်။နောက်တစ်ခါကျွန်တော်တိုင်းပြည်မှာတကယ်ကိုလိုအပ်နေတဲ့ TV ဆိုင်ရာနိုင်ငံသားနဲ့နိုင်ငံရေးခွင့်ရေးစာချုပ်၊နှိမ့်ဆက်ညှဉ်းပန်းညှဉ်းဆိုင်ရာစာချုပ်လို့အရေးကြီးတဲ့စာချုပ်တွေလက်မှတ်မထိုးဘဲနဲ့အလေးလာနေစေပါ၊လေးလာနေစေပါလို့ပြောခဲ့တာအချိန်နဲ့ကြာခဲ့ပါပြီ။အဲ့တော့နောက်တစ်ခါလဲထပ်ပြီးတော့လေးလာစေပါလို့ပြောရင်နောက်ထပ်10နှစ်လောက်ကြာနိုင်တဲ့အခြေအနေမျိုးဖြစ်တယ်။ဒီအချိန်မှာဘယ်လိုလုပ်ပါမယ်ဆိုတော့တိကျသောအချိန်ကာလတတ်မှတ်ချက်မပါခြင်းကအစိုးရအတွက်အချိန်ဆွဲစရာအခွင့်အလမ်းတွေကိုဖန်တီးပေးနေလို့ဖြစ်ပါတယ
်။လက်မခံနိုင်တဲ့အချက်လက်တွေကြတော့ဘယ်အချက်တွေပါသလဲရှင်
။ကျွန်တော်တိုင်းပြည်မှာတကယ့်ကိုအရေးကြီးဖြစ်နေတဲ့ကိစ္စတွေကိုလက်မခံသွားတာတွေ့ရပါတယ်။ဥပမာနိုင်ငံရေးကျင်းသားတွေပြန်လွှတ်ပေးဖို့ဆိုတဲ့ဟာကိုလုံးဝညှင်းဆိုတယ်။သူတို့ရဲ့အကြောင်းပြချက်ကမြန်မာနိုင်ငံမှာနိုင်ငံရေးကျင်းသားမရှိဘူး။ရာဇဝတ်မှုကျူးလွန်မှုကြောင့်ဖန်စီတဲ့သူတွေပဲဖြစ်တဲ့အတွက်နိုင်ငံရေးအကျဉ်းသားကိုပြန်လွှတ်ဖို့ဆိုတဲ့ချက်ကလုံးဆရာမလုပ်ဘူးဆိုပြီးတော့ပြန်လဲကဲပြောသွားတဲ့ကိစ္စမျိုးရှိပါတယ်။နောက်တစ်ခုနိုင်ငံတော်တော်များများကဒီတစ်ခေါက်မှလက်လက်စွာယုံကြည်ကိုးကွယ်ခွင့်နဲ့ပတ်သက်ပြီးတော့လေးစားလိုက်နာဖို့အတွက်တိုက်တွန်းသွားတဲ့ချက်ကိုလည်းလက်မခံဘူးခင်ဗျ။အဲ့ဒီမှာဘာကိုစင်ကြည်ပေးလဲဆိုလို့ရှိရင်တော့မြန်မာနိုင်ငံမှာခွဲခြားထားတဲ့ဥပဒေဆိုတာမရှိဘူး။ဘာသာရေးဆိုင်ရာတွေတစ်ထက်ထင်းမြမှုဆိုင်ရာစာချုပ်တွေကပြည်သူလူထုတောင်းဆိုချက်အရပေါ်ပေါက်လာတယ်။နိုင်ငံတကာစံချိန်နဲ့ညီတဲ့အတွက်ပြောင်းဖို့မလိုဘူးဆိုတဲ့အချက်တွေကိုပြောသွားပါတယ်။နောက်တစ်ခုကတော့လူခွေဆိုင်ရာမဟာမင်းကြီးရုပ်ကိုဖွင့်ပေးမယ်ဆိုပြီးအရင်တော့ကတော့အတိပေးခဲ့ပါတယ်။အဲဒီတစ်ခေါက်မှကတော့လူခွေဆိုင်ရာမဟာမင်းကြီးရုပ်မြန်မာပြည်မှာဖွင့်ဖို့အတွက်သူတို့မလက်ရောနိုင်ဘူး။ဘာကြောင့်လဲဆိုတော့လူမလိုအပ်တော့ဘူးဝန်ထမ်းနှစ်ဦးနဲ့ပဲသူတို့ဆက်ပြီးတော့သွားဖို့ရနေပါတယ်ဆိုတဲ့အချက်တွေကိုပုတ်ပွင့်လင်းလင်းညင်းဆိုသွားတာတွေ့ရပါတယ်။အမှန်တော့ဒီကိစ္စရဲ့မြန်မာပြည်မှာတကယ်ကိုမရှိမဖြစ်အလင်းမြန်ကိုလွတ်ဆောင်မဲ့အချက်တွေဖြစ်နေပါတယ်ခင်ဗျာ
မြန်မာနိုင်ငံအစိုးရဘက်ကနေပြီးတော့ကိုလက်မခံနိုင်တဲ့အချက်လက်တွေပြောတဲ့အခါမှာရောညီလာခံတက်ရောက်လာတဲ့အဖွဲ့အစည်းတွေပုံကိုယ်တွေကရောဘယ်လိုမျိုးတုံ့ပြန်ချက်တွေပေးတာမျိုးတွေ့ရလဲရှင
်နိုင်ငံတကာရဲ့အကြံပြုချက်တွေမလေးစားခြင်းကိုတော့ပြည်နိုင်ငံမှသဘောကျကြမှာမဟုတ်ပါဘူးမြန်မာပြည်နဲ့ပတ်သက်ပြီးတော့အစင်ဆိုင်ကာကွယ်ပြီးပြောဆိုနေတဲ့ ASEAN တို့တရုတ်တို့အိန္ဒိယတို့ကလွှဲရင်ကျန်တဲ့နိုင်ငံတွေကတော့သိပြီးတော့သဘောမကျပါဘူး။ဒီ limit တွေတုံ့တက်မှုကဘာလဲဆိုရင်မြန်မာအစိုးရကဒါမျိုးလက်ခံပါတယ်လို့ပြောတဲ့ချက်တွေမြန်မာနိုင်ငံမှာပြန်လဲအကောင့်ထဲပေါ်ဖို့လိုအပ်ပါတယ်။တိုင်းပြည်မှာပြန်လဲအကောင့်ထဲမပေါ်လို့ရှိရင်တော့ဘာမှထိရောက်မှုရှိမှာမဟုတ်ဘူး။ဒါကြောင့်မလို့အစိုးရတဲ့အနေနဲ့အကြံပေးချက်တွေကချက်တွေကိုအကမှန်တကယ်အကောင့်ထဲပေါ်ဖို့လက်ခံမှုလိုအပ်တယ်ဆိုတဲ့ချက်တွေကိုလည်းပြန်လဲစဉ်းစားဖို့အတွက်ဒီရင်းမှာရှိတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေဝိုင်းဝန်းပြီးတော့စောင့်ကြပ်ဖို့ဆက်လက်တောင်းဆိုသွားဖို့ကတော့လိုအပ်ပါမယ်။
ခုလိုဖြည့်ပေးတာကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။